ဝိုင်းမော်နဲ့မိုးမောမြို့နယ်အတွင်းမြကြီးနားဗမော်လန်တျောက်ကစစ်ကောင်စီတပ်စခန်းတွေကိုဒီလ9ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးဒီနေ့အထိတပ်စခန်းအကြီးအငယ်20ကျော်ကိုသိမ်းယူနိုင်ခဲ့တယ်လို့ကချင်လူမျိုးရေးတပ် KNA ကကြေညာလိုက်တာဖြစ်ပါတယ်ဒီလိုသိမ်းယူခဲ့တဲ့စခန်းတွေထဲမှာအရေးကြီးတဲ့စစ်ကောင်စီတပ်စခန်းတချို့ပါဝင်ကြောင်းလဲ KNA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOE ကိုပြောပါတယ
်မလ9ရက်ကနေဒီနေ့7ရက်နေ့အထိပေါ့ဒီလေဆာပတ်ဝန်းကျင်ပေါ့ဒီမချိနာဘမောကလန်တကျော်လုံးမှာဆိုလို့ရှိရင်တော့အလုံးအကြီးအငယ်အလုံးပေါင်းလို့ရှိတော့20ဝန်းကျင်လောက်တင်းလိုက်ပါပြီ9ရက်နေ့မှာကတော့ခရယတောင်ဆန်းကိုတင်းတာဖြစ်ပါတယ်10ရက်နေ့မှာတော့ခရယတောင်နဲ့အကကြက်ဖြစ်နေတဲ့နောင်ရာချင်းခန့်ဆိုတဲ့တပ်စခန်းကိုပြန်ခတ်တင်းတာဖြစ်ပါတယ်ခင်ဗျာ Now 9ရက်နေ့မှာခတ်တင်းတဲ့တစ်ခုရှိတာတော့ကစက်ဘုံဆိုတဲ့ခန့်အဲ့တော့ကြားရကခန့်ဖြစ်ပါတယ်အဲ့ဒါတွေရောလေဆာပတ်ဝန်းကျင်မှာရေးကြီးတဲ့စခန်းတစ်ခုပါလေ
။ခရဝန်တက်စခန်းဟာ2013ခုနှစ်က KNA ကလက်လွတ်လိုက်ရတဲ့စခန်းဖြစ်ပြီးလိုင်ဇာနဲ့အမြောက်တကန်းအကွာမှာတည်ရှိတာဖြစ်တယ်လို့ကစံကောင်စခန်းကတော့မိုးမောက်မြို့နယ်အတွင်းကလိုင်ဇာအဝင်လမ်းမှာတည်ရှိတာဖြစ်ပါလေ။အခြားရေးကြီးတဲ့တက်စခန်းတွေကတော့ဒီလ9ရက်နေ့ကလိုင်ဇာအနီးကဘုံပြံပွန်စခန်းနဲ့10ရက်နေ့မှာအင်တာဘွန်စခန်းနဲ့မလီစခန်း9ရက်နေ့မှာတော်ဖွင့်ရံကခလာရ142တက်စခန်းတို့ကိုတင်ယူခဲ့ကြောင်းပြောပါတယ်။ဒီအပိုင်းမှာဖာကန်မြို့နယ်တာမခန်စခန်းနဲ့ဆွန်ဘရာဘန်မြို့ကတက်စခန်းတချို့ကိုတင်းယူတာရှိခဲ့ကြောင်းနဲ့ဒီနေ့စီရေးအခြေအနေကိုအခုလိုဆက်ပြောပါတယ်
။တာမခန်စခန်းကတော့မင်းကစီရင်နဲ့မှာအပြည့်တည်းတင်းလို့ရပါပြီ။သူတို့လည်းရှိတဲ့အခြေအနေကဖြစ်ပြပုံပြီ။ဆွန်ဘရာဘန်ဘက်မှာကတော့ရှိရင်နဲ့ခလာရ46ပေါ့နော်။အဲ့ဒီစခန်းတစ်ခုကိုထိတာရှိပါတယ်။မလီးယားနဲ့ဆွန်ဘရာဘန်ကြားကစခန်းဖြစ်ပါတယ်။ကျွန်တော်လည်းစာပတ်ဝန်းကျင်เนี่ยเฉินเนี่ยတော့ခုတတိကတော့တင်းရသူချားမတော့မရှိဘူးဟိုလေချောင်းလေလာတယ်လားမရှိဘူးအဲမဲ့ပင်အတားလည်းလည်းမကြောက်ဘူးတင်းရတော့ခုတတိပေါ့နော်ချားပဝန်ကျင်မှာလည်းခုတတိကတော့မကြောက်ဘူးဟိုဖက်ကန်ဘက်မှာတော့ဒီဘက်နဲ့ရင်းဆက်တိုက်ပွဲတွေရှိတယ်လို့တော့ကြားတယ်ဒါပေမဲ့ခုတော့ဆက်ပြီးမှတင်းရတော့မထွက်တော့ဘူ
းဒီနေ့နေကင်းတနအိမ်မှာတော့မိုးမောက်မြို့နယ်မြကြီးနားဗမော်ကားလမ်းအနောက်ချမ်းကနှင်းဤရွာကိုလနကြီးကြီးကြတာကြောင့်စစ်ဆောင်3ဦးသေဆုံးသွားတယ်လို့ဒေသခံတူကပြောပါတယ
်။ဒီဘက်ထဲမှာလနကြီးကြီးဆဲပုံမှာစစ်ကောင်မှတည်နေအခုဒီစစ်ဆောင်တဲ့ယွာနင်းဤယွာလေးပေါ်တဲ့ကလေးတွေကတာလီကကလေးတွေဒီဘက်စစ်သားဆောင်လေးအဲတာလီကကလေးတို့ရောက်ခဏရှိလို့စီဝဲပြီ။ခဏတနေနိုင်အဲ့တော့အဲဝင်းကြီးတော့ပဲ။သူကပြောချင်နေပြီတချို့ဟာဟိုးတကလားဘက်ကိုသွားတဲ့လူကသွားလူတို့ဘက်ကိုဆောင်းတဲ့လူကဆောင်းဟိုမနောင်ကိုပေါ်တဲ့လူကတော့ဒီမှာတကွဲတကြားချစ်သွားပြီဒီမှာဘရောင်းရှိတော့ဘူ
းနင်းဤရွာကိုဆစ်ဆောင်လာသူတွေဟာမိုးမောက်မြို့နယ်ကမြို့သစ်ကုံလော်နွန်လန်းတာလီစတဲ့မြကြီးနားဗမော်လမ်းဘေးကကြေးရွာကဖြစ်ပါတယ်ဒီကားလမ်းတစ်လျှောက်ရှိတဲ့ဒေသခံတွေဟာမိုးမောက်ဗမော်နဲ့ကားလမ်းအနောက်တကျော်မုံလွဲချောင်းဘေးကကြေးရွာတွေဘက်ကိုပြီးခဲ့တဲ့ရက်ကတိမ်းရှောင်ခဲ့ကြတာဖြစ်ပါတယ်ဖာကန်မြို့နယ်ကတာမခန်ရှိခမာယ119တပ်စခန်းကိုဖေဖော်ဝါရီ26ရက်နေ့ကလေးက KNA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်နေတာဖြစ်ပြီးမတ်လ9ရက်နေ့ညပိုင်းမှာစစ်ကောင်စီတပ်တွေဆုတ်ခွာသွားခဲ့ကြောင်းလည်းပြောပါတယ်ဒီကနေ့မှာတော့ဖာကန်မြို့နယ်စိုင်းတောင်ရဲစခန်းမှာခဏကြာပစ်ခတ်မှုရှိကြောင်းနဲ့လက်နက်ကြီးကြီးထိမှန်တာကြောင့်ရဲသားတို့ထိခိုက်ကြေဆုံးတာရှိကြောင်းလည်းဖာကန်ဒေသခံတူကပြောပါတယ်
ဒီနေ့ဟိုရဲကောင်မှာခဏတက်ပြောတော့မင်းလည်းကတော့ဘုံဘုံတိုင်းတိုင်းနဲ့ပြည်သူကတောက်သွားလာတာပဲဒါကချက်နေမှမဖြစ်ဘူးလို့ညမပတ်ကမော်ရီဇေဒမ်းမှာကြာတာပြောရအဲ့မှာနေရောက်တယ်တော့အဲ့မှာမိသားစု၃ယောက်ကနေရောက်တယ်တယောက်တည်းတော့ဆိုင်ရရတယ်အခုကကျွန်တော်ဒီနေ့နမကျတော့ဆိုင်တော်ရက်ကဲစစ်မှာကြာတာနမနမကြီးကြာတာကယောက်ျားလေးနေရောက်ရက်ကဲနေ့အတိတ်တိတိတောင်ကကောင်းမလေးတယောက်အဲ့ဒါအတေတော့မရှိတန်ရရရပါဒီနေ့တန်ရရတာတော့ရောက်လေမမေးရသေးရဲ့အတေတော့ကတော့မမေးရဖြစ်ကြလား
ဒေတာရင်းသတင်းမီဒီယာတွေမှာတော့ဖားကန့်မြို့နယ်နတ်မော်ဘက်မှာတိုက်ပွဲဆက်လက်ပြင်းထန်နေတယ်လို့စစ်ကောင်စီတပ်ရဲ့ဖားကန့်ဗျူဟာဂုံးကပြစ်တဲ့လက်နက်ကြီးကြောင့်နတ်မော်နဲ့ဆိုင်းတောင်မှာအယက်သား၄ယောက်တင်ဆုံးကြောင်းလည်းဖော်ပြထားပါတယ်ကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒေသခံတွေက KNA ကဘေးလွတ်ရာကိုတိမ်းရှောင်ဖို့သတိပေးထားပြီးစစ်ကောင်စီတပ်ကလမ်းပိတ်ထားတာကြောင့်ပြည်သူတွေရာနဲ့ချီပိတ်မိနေကြောင်းလဲဒေသခံတွေကပြောပါတယ်။ဒေသတွင်းသတင်းမီဒီယာတွေကတော့ဘာသာရေးနဲ့ငြိမ်းချမ်းရေးအဖွဲ့အစည်းတွေကကချင်ပြည်နယ်ဝန်ကြီးချုပ်နဲ့မပခတိုင်းမှုကိုတင်ပြဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။က ချင်းပြည်နယ်အတွင်းမှာဒီလ9ရက်နေ့တိုက်ပွဲတွေစတင်ပြီးနောက်ဗမော်နဲ့မြစ်ကြီးနားလေသေးကိုပြစ်ခတ်တိုက်ခိုက်တာတွေရှိတာကြောင့်လေငွင်းတစ်ခုလုံးကိုလည်းရက်အကန့်အသတ်မရှိပိတ်ထားပါတယ်။ KAI ဘက်ကဒီနှစ်ဆန်းကစတင်ပြီးစီးရီးအချိန်မြင့်တင်လာခဲ့ရကဖားကန်မန်စီမိုးမောက်ဝိုင်းမော်ဆွန်ဘရာဘန်ဘတ်တွေမှာပါတိုက်ပွဲတွေကျယ်ပြန့်လာတယ်လို့ဒီကနေ့မှလည်းသခိုင်းနဲ့ရှမ်းပြည်နယ်အဆက်ဒေသကတာနဲ့မဘိန်းကြားမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။